ဆီးရီးယားနိုင်ငံမှာဆက်ဖြစ်နေတဲ့အကြမ်းဖက်မှုတွေနဲ့ကမ္ဘာတစ်ဝှမ်းပြင်းထန်တာတက်ပြတ်မှုတွေကြောင့်2012ခုနှစ်ဟာသတင်းတောက်တွေအသေးပြောက်အများဆုံးနှစ်ဖြစ်တယ်လို့အမေရိကန်ခြေစိုက်တဲ့သတင်းလူလာခွင့်ဆောင်နေတဲ့ဖွဲ့တစ်ခုကပြောလိုက်ပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းသတင်းတောက်80တည်ဆုံးခဲ့ပြီးတော့နောက်ထပ်232ယောက်ထောင်ချခံခဲ့ရတယ်လို့သတင်းတောက်များကာကွယ်ရေးကော်မတီ CPJ ရဲ့နှစ်ပတ်လည်သုံးသပ်ချက်ထဲမှာဖော်ပြပါရတယ်။တည်ဆုံးသူတွေတဲကအများစုဟာပြင်းထန်တိုက်ခိုက်ခံခဲ့ရတဲ့ဒေသခံသတင်းတောက်တွေဖြစ်ပြီးတော့သူတို့တည်ဆုံးမှုတွေအတွက်တာဝန်ရှိသူတွေကလည်းအေးအေးယူခံရမျိုးမရှိခဲ့ဘူးလို့ CPJ ဒုတိယညွှန်ကြားမှု Robert Mahoney ကပြောပါရတယ်။သတင်းတောက်28ဦးကတော့ဒီဆီးရီးယားမှာပြစ်ခတ်မှုတွေအတွင်းဒါမှမဟုတ်လည်းဒီပြစ်မှတ်ထားတိုက်ခိုက်ခံရတဲ့ဆီးရီးယားလူမျိုးတွေဖြစ်ကြပါရတယ်။နောက်ထပ်73ဦးဟာလည်းကိုပိုင်လက်ကင်ဖုန်းတွေကင်မရာတွေနဲ့ဆီးရီးယားပြစ်ခတ်တွေကိုမှတ်တမ်းတင်ခဲ့ကြတဲ့တာဝန်သိသတင်းတောက်တွေဖြစ်ကြတယ်လို့ပြောပါရတယ်။ Vietnam, Turkey, Iran, Ethiopia နဲ့ဆီးရီးယားနိုင်ငံတွေဟာအစိုးရဆန့်ကျင်တဲ့ရေးသားဖော်ပြမှုတွေကိုနှုတ်ပိတ်တဲ့အနေနဲ့သတင်းတောက်တွေကိုကြေပြန့်ပြန့်ထောင်ချနေတဲ့အပေါ်မှာလည်းစိုးရိမ်တဲ့အကြောင်း CPG ရဲ့နှစ်ပတ်လည်အစီအစဉ်လာထဲမှာဖော်ပြထားပါရတယ်။